ညမနိုင်ငံအတွင်းတိုင်းနယ်ပြည်နယ်အတီတီမှာကိုရိုနာဗိုင်းရပ်စ်ပေါ်ကူးစက်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်တက်ခွဲနမူနာစစ်ဆေးသူ၁၀၀ယောက်မှာ၈ယောက်အထိကူးစက်မှုနှုန်းမြင့်တက်နေတယ်လို့ရန်ကုန်ကွန်မြူနတီဖေဝါကလိနစ်တဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။ဒါကြောင့်အများပြည်သူအနေနဲ့အပြင်မထွက်ခင်မိမိကိုယ်ကိုရောဂါပိုမကူးစက်စေဖို့နှာခေါင်ကိုတေချအုပ်ဖို့လိုအပ်တယ သူတရက်တရက်ကို positive rate ကတင်းဆိုတရက်မနက်က120ဖြစ်လာပြီပေါ့နော်အရင်ဟိုကူးဆက်မှုကအရင်ပြင်းထန်လာပြီပေါ့နော်အထူးတတိပြုရမှာပေါ့နော်ဒီချိန်မှာဖြစ်နိုင်တဲ့တက်နိုင်ဆုံးအိမ်မှာပဲနေပါပေါ့နော်ပြီးတော့သူပြင်သွားရင်မဖြစ်မနေမှပြင်သွားပါ
လက်ရှိချိန်မှာတနင်္ဂနွေအတိုင်းတားရဗိုင်းရပ်ကူးစက်မှုတွေပိုမိုဆိုးလာနေပြီးရက်ွက်ကျေးရွာတွေမှာလည်းရောဂါပိုတည်ထက်မပြတ်နှံ့အောင်ဝိုင်းဝန်းကူညီဖို့လိုအပ်တယ်လို့ပြောပါရယ်။ရန်ကုန်တိုင်းမှာကွန်ဗစ်ကူးစက်ခံရသူပိုများလာနေပြီးခေတ္တရာဇဝင်လည်းမရှိကွန်ဗစ်ကူးစက်ထားတဲ့လူနာနဲ့လည်းထိတွေ့ခဲ့ခြင်းမရှိတဲ့ကူးစက်မှုအသစ်တွေတိုးလာနေတာပါ။ဒါကြောင့်မို့ရန်ကုန်တိုင်းဒေသကြီးအတွင်းက23မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပြီးဒီနေ့မနက်ပိုင်းမှာစတင်တက်ရောက်ပါတယ်။ရောဂါပိုးပါမပါမသိနိုင်တာကြောင့်တက်ဆင်ပြီးသားမက်ကိုစနစ်တကျဖြုတ်ဖို့လိုအပ်တယ်လို့အထွေထွေရောဂါအထူးကုဆေးဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကတိုက်တွန်းထားပါတယ်
။နောက်တစ်ချို့ဆိုမက်ကိုဖြုတ်လိုက်ပြီးတော့ခောက်ပြီးတော့သိင်းနေအိတ်ခဲထဲ့တယ်ပြီးရင်ပြန်ထုတ်ပြီးတက်တယ်ဆိုရင်အဲ့ဒီမှာတွေကကိုယ်ပတ်ဆိုင်တဲ့ဦးလေအကယ်၍များဒီမက်ဆက်အပြင်မှာပိုးရှိနေရင်သူကပတ်ဆိုင်တဲ့ရောက်သွားမှာလေ။ဒီပြန်ထုတ်လိုက်တဲ့အခါမှာကိုယ့်ရဲ့ဒီနှာခေါင်းဘက်ကိုရောက်တဲ့အခန်းမှာဗိုင်းရပ်ကိုကတ်သွားပြီဆိုရင်အဲဒီဗိုင်းရပ်မတ်ကိုမျက်နှာနာတက်လိုက်တာနဲ့ကိုကချူမိပြီးသားပဲเนาะအဲ့တော့ပိုးဝင်တဲ့အချိန်ဒီကိုယ့်ရဲ့နှာခေါင်းပစက်ကိုအကာအကွယ်လွတ်တဲ့အချိန်မှာသူကဝင်မှာအဲ့ဒါကိုကိုကအာရုံကယူဆိုင်ပြီးတော့ချောင်ရှားနိုင်ရင်ရှားနေနေတော့ဒီပိုးကြောင့်ဝင်တက်နှက်မှုကိုကာကွယ်နိုင်မယ်လို့ထင်တယ
်လက်ရှိရောဂါပိုးကူးစက်မှုနှုံရက်တန်းသွားဖို့ဆိုရင်လူတို့ရဲ့ပူပေါင်းပါဝင်လိုက်နာဆောင်ရွက်မှုအတိတ်ကအရေးကြီးတယ်လို့တာဝန်ရှိသူတွေကရောကျန်းမာရေးပညာရှင်တွေကပါတိုက်တွန်းနှိုးဆော်ထားပါတယ်။ကျမအကနော်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်။